ကချင်ပြည်နယ်မှာဒီရက်ပိုင်းအတွင်းအစိုးရတပ်နဲ့ KIO KIA တပ်တွေကြားတကြောပြန်တိုက်ပွဲတွေပြင်းထန်နေပြီးနှစ်ဖက်အကြဆုံးတွေရှိသလိုအစိုးရတပ်ကပြစ်တဲ့လက်နက်ကြီးတွေကြောင့်စစ်ရှောင်စခန်းကဒုက္ခသည်တွေဟာလည်းတခြားလုံခြုံမဲ့နေရာတွေကိုထပ်မံတင်းရှောင်နေကြရပါတယ်။တတိယအကြိမ်27ရာစုပင်လုံညီလာခံကျင်းပဖို့နီလာချိန်အခုလိုတိုက်ပွဲဖြစ်နေတာတွေဟာငြိမ်းချမ်းရေးအလားအလာကိုနောက်ပြန်ဆုတ်သွားစေမဲ့သဘောလို့စစ်ရေးနိုင်ငံရေးသုံးသပ်သူတို့ကမြင်ပါတယ်။အကြောင်းစုံကိုတော့ကိုညံဝဲအောင်ကတင်ပြမှာပါရှင်
။ကချင်ပြည်နယ်တနိုင်းစွန်ဘရာဘွန်ဟူးကောင်းနဲ့ဘာကမြို့နယ်ဘက်တွေမှာဒီ3ရက်အတွင်းတိုက်ပွဲတွေပြင်းထန်နေပြီးအစိုးရတပ်ကလေကြောင်းတိုက်ခိုက်မှုအပါအဝင်လက်နက်ကြီးတွေနဲ့မှပစ်ခတ်ပြီးထိုးစစ်ဆင်နေတာကြောင့် KIA ကချင်လွတ်လပ်ရေးတပ်တွေနဲ့ရင်ဆိုင်တိုက်ပွဲတွေဖြစ်နေတာပါ KIA တပ်တွေမရှိတဲ့ဆွန်ဘရာဘွန်မြို့နယ်မှာဆိုရင်အစိုးရတပ်ကလက်နက်ကြီးနဲ့ပစ်တာကြောင့်စစ်ဘေးကြောင်စခန်းကဒုက္ခသည်တွေဟာအခြားလုံခြုံမဲ့နေရာတွေကိုထပ်မံပြောင်းရွှေ့တင်းရှောင်နေရတယ်လို့ KIA တပ်ဖွဲ့ပြောခွင့်ရပုဂ္ဂိုလ်ဗိုလ်မှူးကြီးနော်ဘူးက VOA မြန်မာပိုင်းကိုပြောပါတယ်
ဟိုတနိုင်းလီတိုလမ်းဘက်မှာလည်းတိုက်ပွဲတွေဆက်ဖြစ်နေတာနောက်ပြီးတော့ဟိုစွန်ဘရာဘူးဘက်မှာလည်းတိုက်ပွဲတွေဖြစ်နေပါတယ်ဒီမန်စီဘက်မှာလည်းဂျူဂျာတိုက်ပွဲတွေဖြစ်ပါတယ်အစူရတက်မတော်ဘက်ကဆက်တိုက်လို့လင်းပြနဲ့လည်းတိုက်ပါတယ်နောက်ပြီးတော့လက်နက်ကြီးနဲ့လည်းတိုက်ပါတယ်ပြင်းထန်တယ်လို့ကျွန်တော်တို့ကတော့ယူဆလို့ရပါတယ်ပြောလို့ရပါတယ်အခုတလောကစစ်ပြေးတုတ်ခတ်တယ်ရှိတဲ့ဒီစွန်ဘရာဘူးနဲ့အရှေ့ဘက်မှာသူတို့ကလက်နက်ကြီးတွေကတော့အချင်း20ကျော်လောက်အဲ့ဘက်မှာကျသွားတယ်ဒါကေရရှိတဲ့နေရာလည်းမဟုတ်ဘူးသူတို့နဲ့ inside တိုက်ပွဲလည်းမဟုတ်ဘူးပြည်သူလူထုတင်းချောင်တဲ့နေရာဘက်မှာသူတို့ကဒီလက်နက်ကြီးနဲ့ပစ်တာ
အစိုးရတပ်တွေကကချင်ပြည်နယ်ထဲမှာထောင်ကနန်းနဲ့ချီစစ်ရင်အားတိုးချနေပြီးဟူးကောင်းလီတို့လမ်းတစ်လျှောက်မှာလည်းစစ်ရင်အားတိုးချထားတယ်လို့ဆိုပါတယ်လက်ရှိတိုက်ပွဲအတွင်းနှစ်ဖက်စစ်တပ်မှာအကြမ်းဆုံးတွေရှိနေတယ်လို့ထိကြိုင်တန်ရည်အများပြားရနေတယ်လို့ဘူမူကြီးနော်ဘူးကပြောပါတယ်။တနိုင်းမျိုးနဲ့တဝိုက်ရွှေမော်နဲ့ပရင်မော်အများစုပါ KIO အဖွဲ့ပိုင်းစီးပွားရေးတွေဖြစ်ပြီးအပြစ်ခတ်ရစဲရေးနဲ့ငင်းငင်းရေးမလုပ်ခင်မြမတမတော်ကအဓိကအချက်ချာကြတဲ့နေရာတွေကိုသိမ်းပိုက်နိုင်ဖို့အတွက်ဒီဒေသတဝိုက်မှာပြီးခဲ့တဲ့နှစ်ဇွန်လကစပြီးအစိုးရတပ်တွေကအခုလိုထိုးစစ်ဆင်လာနေတာဖြစ်တယ်လို့ KIO ကသုံးသပ်ကြောင်းဘူမူကြီးနော်ဘူးကပြောပါတယ်။
ကဲရေကိုဒီတရားမဝန်တန်သာတာဒီတူဖို့ရဲဆိုတဲ့ဆွဆွချက်နဲ့အဲ့ဒီပြင်းမော်တို့ရွှေမော်တို့မှာတို့ကနေနေစုမှုရဲလုပ်ခြင်းတို့စစ်စင်ရဲတည်လုပ်တာဥမာကျွန်တော်တို့ကေအော်နဲ့ဒီတတ်မတော်ကပြခတ်ရစရဲလက်မှတ်တီနီတပုံပုံနဲ့လက်မှတ်ထူပြီးဆိုလို့ရှိရင်တော့ကျွန်တော်တို့နိုင်ငံရေးဆွေးနွေးရမှာနဲ့ဆွေးနွေးမယ်ဆိုလို့ရှိရင်တော့အရေးကြီးတဲ့နေရာပေါ့နော်ပြိုဟာမြောက်တဲ့နေရာပါမှာတို့က
နေစုမှုကြီး KIO ရဲ့သုံးသက်ဆွဆွဲခြင်းနဲ့ပတ်သက်လို့မေးမြန်းဖို့တက်မတော်ပြောခွင့်ရပုဂ္ဂိုလ်ကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်မရခဲ့ပါဘူးတတိယအကြိမ်မြောက်27ရာစုပင်လုံညီလာခံကျင်းပဖို့အချိန်နှီးကပ်လာချိန်မြောက်ပိုင်းကချင်ဒေသမှာအခုလိုတိုက်ပွဲဖြစ်နေတာဟာငြိမ်းချမ်းရေးအလားအလာကိုနောက်ပြန်ဆုတ်သွားစေမဲ့သဘောလို့စီးရီးနိုင်ငံရေးသုံးသက်သူဦးတန်းစိုးနိုင်ကပြောပါတယ်
27ရာစုပင်လုံညီလာခံတော့အဲ့ဒီအချိန်နှီးလာလို့ရှင်စီးထိုးစစ်တွေကတော့ပြင်းလာတာပဲကျွန်တော်အမြင်ကပြောရလို့ရှင်တော့အခုဒီနေ့ဟိုဒီအမျိုးသားအဖြစ်နိုင်ငံရေးလှုပ်ရှားမှုတွေကိုအခုတက်မလို့ကလိုက်ပြီးတော့ဒီကိစ္စတွေကန့်အဲ့ဒါဆိုလို့ရှင်တော့ညီညာရေးလုပ်ငန်းစဉ်ကနောက်ကိုထုတ်တော့မှာပဲအဲ့ဒီအချိန်မှာအခုဒါပြန်ပြောရလို့ရှင်ခင်ဗျာအခုဝါဖွဲ့ကလည်းအစီလမ်းကြောင်းနဲ့သူမလိုက်ဘူးဆိုတဲ့သဘောထားတွေရှိနေတဲ့အခါကျတော့ညီညာရေးလမ်းစဉ်ကပြီးတော့ပြန်ဆုံးမဲ့အနေအထားကိုရောက်နေပြီလို့ကျွန်တော်တော့စိတ်ထဲမှာမျှော်မှန်းမိပါတယ်ခင်ဗျာ
လက်တလောကချင်းပြည်နယ်မှာတက်မတော်ဘက်ကတက်မခွန်ခွန်ရှိရှိကိုကိုတက်တွေမဘကတက်တွေနဲ့တက်မ101တက်တွေဓကစတက်တွေပါစစ်ရင်အားထောင်ချီတိုးချထားတယ်လို့ KIA တက်ဘက်ကပြောပါတယ် KIO KIA တက်ဖွဲ့ဟာ UWS ဝါပြည်သွေးစီညီရေးတက်ဦးဆောင်တဲ့မြောက်ပိုင်းမဟာမိတ်ခုနှစ်ဖွဲ့ထဲမှာပါပြီး NCA လမ်းကြောင်းနဲ့မတူတဲ့လမ်းကြောင်းအရအပြစ်ရဖို့အာတိသရှိနေတာပါမြမတက်မတော်ဘက်ကတော့တိုင်းသားလက်နက်ကင်တက်တွေအနေနဲ့နိုင်ငံရေးဆွေးနွေးပွဲလမ်းကြောင်းကိုတက်လှမ်းညင်ရင် NCA အပြည့်အစုံစာချုပ်မှသာလက်မှတ်ထိုးပြီးရှေ့ဆက်ကြဖို့ပြောဆိုထားပါတယ်ခင်ဗျာ